Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်စက်တင်ဘာလ16ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040 48တို့ကနေဓာတ်ရိုက်တင်ဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မတင်ကြည့်ထိုက်ပါ။မိုင်းချင်နိုင်တဲ့အတူသတင်းတွေကြီးညာပါမယ်။ဆော်ဒီအာရေဗျရဲ့ရေနံလုတ်ခတ်တဲ့အပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကစင်သင့်ရှိပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မှာတနင်္ဂနွေနေ့ကတပ်မတော်နဲ့ AA လက်နက်ကင်တပ်ဖွဲ့ကြားတိုက်ခိုက်မှုတွေအတွင်းအနည်းဆုံးအရက်သား5ဦးဒဏ်ရာရခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့တနင်္လာနေ့ဂျနီဗာကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအစည်းအဝေးခန်းစာတင်သွင်းမဲ့အထူးကိုယ်စားလှယ်ရန်ဟီလီကိုလူအခွင့်အရေးလှုပ်ရှားသူတချို့တွေးဆုံတိုက်တွန်းနိုင်ခဲ့ပါတယ
်ကျွန်တော်တို့ရန်ဟီနေနဲ့တွေ့တဲ့အချိန်မှာကျွန်တော်အဓိကထားပြောဖြစ်တာကဒီမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေလေးပြင်ပြောင်းလေးရေးကိုတော့အဓိကထားဆွေးနွေးခဲ့တယ်ပေါ့အထူးသဖြင့်တော့ဒီနိုင်ငံသားများကြီး
အတန်းအဖွဲ့ရဲ့ဒရိုက်တာဟောင်ဆောင်ခပြောကြားသွားတာပါဒီအကြောင်းနဲ့တူမြန်မာရေးရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်ဝှမ်းထူးခြားဆန်းပြသတင်းစာရာတွေကိုနှားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။ဆော်ဒီအာရေဗျရေနံလုတ်ကွက်တဲ့အပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကအစင်သင့်ပြင်ဆင်ထားပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လက်သက်တရားခံကိုတည်ထားပြီလို့ယုံကြည်ရတဲ့အကြောင်းတွေတွေ့ထားပြီးဖြစ်ကြောင်းတင်းငွေတွင်မှာသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ခိုက်မှုနောက်ွယ်မှာဘယ်သူရှိတယ်ဆိုတော့ sorry ဘက်ကပြောဆိုခြင်းနဲ့ဘလို့တုံ့ပြန်ချမလဲဆိုတာကိုစောင့်ဆိုင်းနေတယ်လို့လဲသမ္မတဒေါ်နယ်ထရန့်ကပြောပါတယ်အစောပိုင်းတုန်းကတော့ Saudi Arabia ကအရေးပါတဲ့ရေနံလုတ်ကွက်တွေအပေါ်မောင်းတူမဲ့ drone ယာဉ်နဲ့တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီး Iran မှာတာဝန်ရှိတယ်လို့အခိုင်အမာယူဆတဲ့အကြောင်း American အစိုးရအကြီးထန်တာဝန်ရှိသူတဦးကပြောဆိုထားတာပါဘလောက်ပဲရှောင်တိမ်ဖုံးကွယ်ပါစေတခြားဘယ်သူမှမဖြစ်နိုင်ဘူးအီရန်မှာတာဝန်ရှိတယ်ဆိုတာကိုတက်တဲ့အထောက်အထားတွေကပြနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူက Reuters သတင်းအေဂျင်စီကိုပြောဆိုခဲ့တာပါတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ပါတယ်လို့ရီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုနေပေမဲ့လည်းအခုတိုက်ခိုက်မှုကရီမင်နိုင်ငံရှိရာတောင်ဘက်ကလာတာမဟုတ်ဘူးလို့လည်းအမေရိကန်အရာရှိကပြောပါတယ်တိုက်ခိုက်ခဲ့တဲ့အဝေးဒင်း drone ယာဉ်ကရီမင်ကနေလာတဲ့အထောက်အထားမတွေ့ရဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအစောပိုင်းလုံးက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တင်းမာမှုတွေမဖြစ်အောင်အားလုံးကတိုက်တွန်းနေတဲ့အချိန်မှာပဲအီရန်ဘက်ကကမ္ဘာစွန့်အင်ထောက်ပံ့မှုကြီးအပေါ်မကြုံစဘူးတိုက်ခိုက်ခဲ့တာလို့လည်းနိုင်ငံခြားရေးဝန်ကြီးကရှင်းပါတယ်။ဆော်ဒီကရေနံလုတ်ကတ်တွေအပေါ်တိုက်ခိုက်မှုနောက်ွယ်မှာသူတို့ရှိတယ်ဆိုတဲ့ဆွဆွဲချက်တွေဟာအစွမ်းကုန်လိန်ညာမှုကြီးဖြစ်တယ်လို့အီရန်ဘက်ကပြောဆိုထားပါတယ်ရှင်။
ဟောင်ကောင်မှာဆိုရဆန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့တာမနေ့တနင်္လာနေ့ကဆိုရင်ရက်ပေါင်း99ရက်ကြာရှိနေပါပြီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထပ်ပြီးထိတ်တိုက်တွေ့ခဲ့ကြရမှာရဲတွေဘက်ကမျက်ရည်ယိုပုံးတွေနဲ့အပြာရောင်ဆိုးထားတဲ့ရေကူမိသက်ပိုက်တွေနဲ့ထိုးပြီးလူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေဘက်ကတုံ့ပြန်တဲ့အနေနဲ့ဂဲတွေမီးလောင်ပုံးတွေနဲ့ရဲတွေကိုအရှိန်ပြင်းပြင်းပြစ်ပေါက်ခဲ့ကြပါတယ်ထောင်နဲ့ချီဆန္ဒပြသူတွေကတချို့ဆိုရင်ဟောင်ကောင်ကတရုတ်ပြည်သူလူမျိုးရေးတက်အခြေစိုက်တဲ့ရုံးဌာနအပြင်ဘက်စောင့်နေတဲ့လုံခြုံရေးရဲတွေဘက်ကအုတ်ခဲတွေနဲ့ပစ်ပေါက်ခဲ့ကြသလိုအောက်တိုဘာလ10ရက်နေ့မှာကြာရောက်မဲ့တရုတ်ပြည်သူသမ္မတနိုင်ငံတော်တီထောင်မှု290ပြည့်အထိမ့်မဲ့ရေးသားထားတဲ့စာရန်ပါဆိုင်းဘုတ်ကိုလည်းမီးရှို့ခဲ့ကြပါတယ်အစိုးရအုပ်ချုပ်ရေးရုံးဌာနတွေတရှိတဲ့ High Court လမ်းကိုအစွန်းရောက်ဆန္ဒပြသမားတွေဟာလက်ရှိမှာတိမ့်ပိုက်ထားပြီးအဆောက်အုံဝင်းတွေတဲကိုဓာတ်စီပလင်းဘုံးတွေနဲ့ထက်ခါပစ်ပေါက်နေကြောင်းရဲဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တစိ့တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့ဒီနှစ်နွေရာသီမှာဆန္ဒပြပွဲတွေလှုပ်လာတာဟာရက်ပေါင်း99ရက်ကြာပြီဖြစ်ပါတယ်ရှင
်။တူနီရှားနိုင်ငံမှာတနင်္ဂနွေနေ့ကသမရလောင်းနှစ်ဒါဇင်လောက်ပါဝင်ရှင်ပြန်ကြတဲ့သမရရွေးကောက်ပွဲရဲ့ကနဦးထွက်ပေါ်လာတဲ့ရလတ်တွေအရတော့တတိပုဂ္ဂလကိုစလဲတဦးနဲ့မီဒီယာလုပ်ငန်းရှင်ကြီးတဦးတို့ကဦးဆောင်နေတယ်လို့ဖော်ပြနေပါတယ်တူနီရှားနိုင်ငံမှာလွန်ခဲ့တဲ့၈နှစ်ကစပယ်တော်လှန်ရေးနောက်ပိုင်းတနင်္ဂနွေနေ့ကကျင်းပတဲ့ ตำราชวยกอกปวยกะรอนักงานเยดุติยาอจิงลุลัดเตตำราชวยกอกปวยဖြစ်ပြီးမဲပေးနိုင်သူ9တန်းကျော်ရှိပါတယ်ကနဦးထွက်ပေါ်လာတဲ့တရားဝင်မဟုတ်သေးတဲ့မဲရလက်တွေအရတော့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်နဲ့အခြေခံဥပဒေကြီးအရပါမောက်ခါကာဤစာဧကမဲရလက်စကုဓတ္တမ 900ဂိုင်းနှုန်းနဲ့ဥဆောင်နေပါတယ်ငွေမဲခွာချမှုအခွန်ရှောင်မှုဆွဲချက်တွေနဲ့ထောင်းချခံထားတဲ့လုပ်ငန်းရှင်နဘေးခါရိုဤကတော့ ထောက်ခံမဲ55ဒသမ9ဂိုင်းနှုန်းနဲ့ဒုတိယလိုက်နေတယ်လို့မဲရလက်တွေကိုစစ်တမ်းကောက်ယူတဲ့စစ်ကမကောင်စရုတ်ကထုတ်ပြန်ပါတယ်ရွေးကောက်ပွဲမှာမဲထွက်ထက်သူအစီအတွက်ကတော့ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်အရလေးဆန်ငါရာဂိုင်းနှုန်းရှိခဲ့ပြီး2040ခုနှစ်တုန်းက60လေးရာဂိုင်းနှုန်းရှိခဲ့တာနဲ့ရှင်ရင်တော့မဲဆန္ဒရှင်တွေကြားအထူးသဖြင့်လူငယ်တွေကြားရွေးကောက်ပွဲအပေါ်စိတ်ဝင်
ဟန်ဘာတိုဟာတနင်္ဂနွေနောက်ပိုင်းမှာဟာရီကိန်းမုန်တိုင်းအဆင့်ကြီးထွားလာနေကြောင်းNHC American Hurricane ဗဟိုဌာနကခန့်မှန်းထားပါတယ်။ဟန်ဘာတိုမုန်တိုင်းဟာဖလော်ရီဒါကမ်းလွန်ဒေသတစ်လျှောက်ဗုဒ္ဓဘူးနေ့အထိရှိနေပေမယ့်အရှေ့ဘက်ကမ်းရိုးတန်းကတော့လွတ်နိုင်ခြင်းရှိတယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းဟာလေပြင်းတနအီမိုင်60နှုန်းနဲ့တိုက်ခိုက်နေပြီးကမ်းရိုးတန်းဒေသအတွက်မုန်တိုင American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9.24 kHz 12.13 ည9.40 kHz 9.13 ည9.51 kHz 9.85 နဲ့9.190 kHz 9.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ကြခန်းပြည်နယ်ကြောက်တော်မြို့နယ်တွင်ကလဒံမြေကျောင်းမှတနင်္ဂနွေနေ့ကခုံပေါင်းနေတဲ့တပ်မတော်ရေတပ်သင်္ဘောနှစ်စီးကိုအေရခိုင်လက်နက်ကန်အဖွဲ့ကစတင်ပစ်ခတ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်မှုအတွင်းအနည်းဆုံးအရတား5ဦးထဏ်ရာရခဲ့ပါတယ်။တင်ကနက်ရွာက3ဦးနဲ့ဇဗလရွာက9ဦးဖြစ်ပြီးဒဏ်ရာပြင်းထန်တဲ့တင်ကနက်ရွာကဥရွှေထွန်းသိမ့်နဲ့ဇနီးဖြစ်သူဒေါခင်ညိုမာတို့ကတော့စစ်တွေစီယုံကိုပို့ဆောင်ထားရတယ်လို့ဇဗလရွာကဥဆန်လှကျော်နဲ့ဒေါ်ပလဲစိန်တို့ကတော့ကြောက်တော်စီယုံကိုပို့ဆောင်ခဲ့ရပါတယ်။ကြောက်တော်မြို့နယ်ကန်းဆောင်ချေးရွာအနီးကန်30ရွာပေါ်ကိုလည်းမနေ့အစောပိုင်းမှာလက်နက်ကြီးကြီးချက်ရောက်တာကြောင့်ဒေသခံတဦးသေဆုံးခဲ့တယ်လို့ကန်းဆောင်ဆရာတော်ကမိန့်ပါတယ်။ကြောက်တော်မြို့နယ်တင်းကနဲ့ရွာဘက်မှာပြစ်ခတ်မှုဖြစ်တဲ့ဆိုရာကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောကွင်းရဗိုလ်မှူးကြီးဝင်းစော်ဦးကအတည်ပြုပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်နဲ့ရသေးတောင်မြို့နယ်တွေမှာလည်းတနင်္ဂနွေနေ့ကတက်မတော်နဲ့ရခိုင်လက်နက်ကင်တပ်တို့ကြားတိုက်ပွဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသမှာလည်းတက်မတော်နဲ့ TNL တအောင်ပလောင်တပ်ကြားတနင်္ဂနွေနေ့ထိတိုက်ပွဲတွေရှိခဲ့ပါတယ်။တက်မတော်ဘက်ကရဟရင်တွေအုံပြူပစ်ခတ်တယ်လို့လည်းပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့ပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသကအိမ်တလုံးပေါ်ကိုလက်နက်ကြီးကြီးထိမှန်လာမှလူတဦးထိခိုက်ဒဏ်ရာရခဲ့ပြီးတိုက်ပွဲတွေအတွင်ကူညီကယ်ဆယ်ရေးမလုပ်နိုင်တာကြောင့်ပဲသွေးရလွန်ပြီးသေဆုံးခဲ့ရပါတယ်ရှင်။
ပါကစ္စတန်နိုင်ငံတောင်ပိုင်းစင်ခီယာရဲ့ဂုတ်ကီးမြို့မှာတနင်္ဂနွေနေ့ကဟိန္ဒူဘုရားကျောင်းအများပြားကိုအမျက်ဒေါသထွက်နေတဲ့အကြမ်းဖက်လူအုပ်ကနေဖျက်ဆီးခဲ့ပါတယ်။ဟိန္ဒူဘာသာဝင်40ရာခိုင်နှုန်းလောက်နေထိုင်တဲ့ဂုတ်ကီးမြို့မှာပုဂ္ဂလိကကျောင်းတစ်ကျောင်းရဲ့ကျောင်းအုပ်ကနေအခြားဘာသာရေးနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုကြောင်းဆွဆဲချက်ထွက်လာပြီးတဲ့နောက်စနေနေ့ကစပြီးလူတွေအမျက်ဒေါသထွက်ခဲ့ကြတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ကတော့ဟိန္ဒူဘုရားကျောင်း3ကျောင်းကိုလူအုပ်ကနေဝင်ရောက်မှွေနှောက်ခဲ့ပြီးဘုရားကျောင်းတွင်ရှိနေတဲ့ဝတ်ပြုဆုတောင်းတဲ့နေရာကိုလေရိုက်ချိုးဖျက်ဆီးခဲ့ကြတယ်လို့မြို့ကန်တွေနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေကအတည်ပြုပြောဆိုခဲ့ကြပါတယ်။ဒါ့အပြင်အကြမ်းဖက်လူအုပ်ဟာဘာသာရေးအရစော်ကားပြောဆိုခဲ့တယ်ဆိုတော့ဟိန္ဒူဘာသာဝင်ကျောင်းအုပ်ရဲ့ပုဂ္ဂလိကကျောင်းကိုဖျက်ဆီးခဲ့ကြတယ်လို့အခြားဟိန္ဒူတွေရဲ့အိမ်တွေကိုလည်းဝင်ရောက်နှောက်ယှက်ဖျက်ဆီးခဲ့ကြပါတယ်။ တမန်တော်မိုဟာမက်နဲ့ပတ်သက်လို့စော်ကားပုတ်ခတ်ပြောဆိုခဲ့တယ်လို့ဆွဆွဲခံထားရတဲ့ကြောက်အုပ်ကိုလည်းတနင်္လာနေ့ကဖန်စီစစ်ဆေးနေကြောင်းရဲဘက်ကအတည်ပြုပြောကြားပါတယ်အကြံဖက်ဆန္ဒပြမှုတွေပိုပြီးထစ်လာမှာကိုထိန်းချုပ်အမြန်ဆုံးထိန်းချုပ်နိုင်ဖို့အရန်တပ်ဖွဲ့ရဲ့အကူအညီကိုလည်းမြို့အာနာပိုင်တွေကယူခဲ့ရပါတယ်ရှင်
အိန္ဒိယနိုင်ငံတောင်ပိုင်းအန္တရာပရာဒက်ရှ်ပြည်နယ်ဂိုရာဘာရီမြစ်ထဲမှာရှုခင်းကြီးအပျော်စီးသင်္ဘောတနင်္ဂနွေနေ့ကနစ်မြုပ်ခဲ့တာမှာ12ဦးသေဆုံးပြီး25ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတို့ကပြောပါတယ်။
အင်ဒိုနီးရှားနိုင်ငံဘော်နီယိုကျွန်းမှာသတင်းတပတ်ကြာတော်မီဇက်တိုက်လောင်ကျွမ်းနေတဲ့အတွက်ထွက်လာတဲ့မိခိုးတွေကြောင့်လေထုညဉ့်ညံတဲ့အခြေအနေဟာအန်ဒီယက်စင်ကိုရောက်ရှိလာနေပြီးအဲ့ဒီဒေတာရဲ့မြို့နဲ့မြို့မှာကျောင်းတွေကိုတပတ်ကြာပိတ်ထားရမှာဖြစ်ကြောင်းတနင်္ဂနွေနေ့ကအာဏာပိုင်တွေကကြေညာပါတယ်။အချက်တောင်အာရှကအင်ဒိုနီးရှားနဲ့သူ့အိမ်ကြီးချင်းနိုင်ငံတွေမှာအယ်လ်နီညိ ကလီမန်တန်ကီနဲ့ပလန်ကာရာယာမြို့မှာလေတုညင်ညံမှုအညွန်ကိန်းဟာ900အထိရှိနေပြီးအန်ဒီယာဆင့်ကိုရောက်နေပြီဖြစ်ကြောင်းအင်ဒိုနီးရှားသဘာဝဝန်ကျင်နဲ့တက်တော်ဝန်ကြီးဌာနကတင်းငွေနေနေကထုတ်ပြန်ကြေညာခဲ့ပါတယ်ရှင်
တွင်ကနေမနေ့ကထိတန်းရောက်နိုင်ငံကအသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတန်ခင်မှာအခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြကြပါမယ်။ဂျနီဗာမှာကျင်းပနေတဲ့50နှစ်ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံအပေါ်ထိရောက်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့
မြန်မာနိုင်ငံရဲ့ပတ်သက်လို့အစီရင်ခံစာကိုယ်တိုင်တင်သွင်းမဲ့သူတွေနဲ့တွေ့ဆုံပြီးတိုက်တွန်းဆွေးနွေးခဲ့တာတွေရှိကြောင်းဂျနီဗာကိုရောက်နေတဲ့မြန်မာလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေက VOA ကိုပြောပါတယ်။NLD အစိုးရတက်လာပြီးနောက်လွတ်လပ်မှုချို့ရလာတာမှန်ပေမဲ့အခုချိန်ထိလူအခွင့်အရေးချိုးပေါက်ခံရတာတွေဆက်ရှိနေသေးတယ်လို့သူတို့ကထောက်ပြပါတယ်။ဒီအကြောင်းကိုနားဆင်ရမှာပါ။ စစ်စစ်နိုင်ငံဂျနီဗာမှာစက်တင်ဘာ9ရက်ကနေ29ရက်နေ့ထိကျင်းပနေတဲ့52ကြိမ်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံအတွင်းစက်တင်ဘာ16ရက်တနင်္လာညနေပိုင်းကျရင်ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှူးရန်ဟီလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးထိရောက်တဲ့ဆုံးဖြ
ကျွန်တော်တို့ယန်ဟင်းနေနဲ့တွေ့တဲ့အချိန်မှာကျွန်တော်အဓိကထားပြောဖြစ်တာကဒီမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေတွေအတူပြောင်းလဲရေးကိုတော့အဓိကထားဆွေးနွေးခဲ့တယ်ပေါ့အထူးပြင်းတော့ဒီနိုင်ငံသားများကြီးပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုဒီလက်ရှိအစိုးရနဲ့တမရဒီအများပြားတုံးလာပြီးတော့တရားစွဲဆိုမှုတွေမြင့်တက်လာတယ်ဆိုတဲ့ဟာကိုကျွန်တော်ထောက
ဒီကိစ္စကနေပြီးတော့ကျွန်တော်ဆွေးနွေးခဲ့တာရှိတယ်သူတို့ပြန်တော့ဒီဖေ့စ်ဘွတ်ကနေပြီးတော့လက်တော်မှာဟက်စ်ပီကြိုးစုံနေတဲ့အကောင့်နေပိတ်သိမ်းခဲ့တာရှိတယ်သူတို့အဲဟက်စ်ပီလို့ပြောပြီးတော့ဒီလွတ်လပ်သက်သောပြောဆိုခွင့်ကိုကန့်တတ်တာမျိုးဖြစ်လာမှာဟုတ်ကျွန်တော်ဆွေးနွေးနေဆိုတဲ့အကြောင်းနေပြောတယ်မြန်မာနိုင်ငံတိုင်းသားဒေသတွေမှာအစိုးရတက်တွေရဲ့ထိုးစစ်ကြောင့်ဒေသခံ
ยูเอ็นลูกคุยกองสิ่งที่ต้องดูแลเช็คการ์ดอ่ะคู่เชียงมาจมารุกเช่นเดียดานในชั้นยาวมาลูกคุยชูพ่อเชียงคาเรื่องนี้ยัดตามผู้เด็กเจ็ดปีรอคู่ชั้นยาวมาสูงสิ่งสิบวัยจังปีมีเนี่ยเป็นแม่ปีตุ่ยมีดมีเนี่ยกลีรีสิ่งนั้นจีรีลีเนี่ยเจ้าลูกแต่ยังยาปีรอตีส่งเนี่ยดูรีสิเรปีรอมีดมีเรลีไม่เสียจำเป็นปีรอตับเช็คคาเรื่องสุด เช่นนี้ปอนอ่ะถ้าเรียกจมารุสไตล์เช่นนี้เลยนอกจากเราลูกคุยเนี่ยปัตตาปีมีดมีคุยเนี่ยปัตตาปีกาเกเรดูเรโก้เชิงชาวดารีพันซียี่ยูรารีที่อาศัยรารีโก้ยัดตามผู้ตรวจจมารุต้องสรุปเลยนอกจากเราสิบวันหรือสิบปีเรามาเมียนโซมีนชัยอยู่พอสองผู้ตรวจดูอัดเด้อ
အဲ့ဒီအစိုးရလက်ထက်မှာလွတ်လပ်မှုတချို့ရလာတာမှမြင်မဲ့အခုချိန်ဒီလူအခွင့်အရေးချိုးဖောက်ခံရတာဒီဆက်ရှိနေသေးတဲ့အတွက်ဒါကိုထိန်းချောင်းပြုပြင်နိုင်ရင်အချိန်လေးတိုးတက်လာနိုင်တယ်လို့မောင်ဆောင်ခါကထောက်ပြပါတယ်။ဒီအန်အန်ဒီအစိုးရလက်ထက်မှာပြဌာန်းတဲ့ဆိုတော့နိုင်ငံလုံးဟာမျိုးစုံလေတရားစွဲဆိုမှုတွေမှာအခုဆိုနှစ်ဆယ်နှစ်ရှိမှုရှိလာတာကိုကျွန်တော်တို့ကတွေ့ရတယ်။အငင်းစ
ကျွန်တော်တို့ကံတက်ချူဖောက်တင်တဲ့ဥပဒေတွေကိုပြင်မှုလိုအပ်တယ်နောက်တစ်ခုကကြတော့အခြားသောဒီလူခွင့်ချူဖောက်မှုဖြစ်စဉ်ဒီမှာပါဝင်ပတ်သက်နေတဲ့သူတွေကိုဟိုကြက်မက်ထင်းကြောင်ပြီးတော့အရေးယူဆောင်ရွက်တာမျိုးတွေကိုကိုယ်နိုင်ငံလက်ကျင့်ကြံတာမျိုးတွေလုပ်နိုင်မယ်ဆိုရင်တော့ဟိုမြန်မာပြည်ရဲ့လူခွင့်ချင်းနေတာပုံမှုပြီးတိုးတက်လာနိုင်တဲ့လာလာမှာရှိပါတယ်ဗျလေးစားနေကြင်မြောက် နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးလွတ်လပ်စွာဖွံ့ဖြိုးတိုးတက်ခွင့်စတဲ့အကြောင်းအရာတွေဖြစ်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုတော့စက်တင်ဘာ16-19ရက်အတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီယောမြန်မာနိုင်ငံဆိုင်ရာကုလအချက်အလက်ရှာဖွေရေးအဖွဲ့ FFM ဒုက္ခပါအစီရင်ခံစာတင်သွင်းကြမှာဖြစ်ပြီးနောက်ပိုင်းမှာနိုင်ငံတကာကုသလှယ်တွေရဲ့မေးမြန်းချက်တွေကိုရှင်းလင်းဖြေကြားကြမှာဖြစ်ပါတယ်ခင်ဗျာ
ပါရှင်ပြန်ရောက်ပိုင်းတနက်ကန်ကျင်းသားမဟာမိတ်ဖွဲ့နဲ့မြမဆွေရညီညာရေးကုသရေးကြားညီညာရေးဆွေးနွေးပွဲကိုအခုစက်တင်ဘာ16-19မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာပြုလုပ်မှာဖြစ်ပါတယ်ဒါဟာတလာတူတူတရကျေမြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစေကာလမှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်ပြည်နယ်မြောက်ပိုင်းမှာပါရှိနေတော့မှာတကြောင်မလို့ဒ င်ပြဖို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂွန်းတွေကိုစာနယ်ဖြစ်စေအသံဖိုင်နယ်ဖြစ်စေကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါဝင်ဆွေးနွေးမိမြန်ကြောင်းနဲ့တို့ရရှိမှုကိုကြိုပြပါရစေခင်ဗျာ
။ဒီကညာ view ရဲ့တရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြန်မာပြည်ရဆွေးနွေးခန်းဖြစ်ပါတယ်ဗုဒ္ဓအစိုးမအစဉ်အလာတွေအရတန်ခါတော်တွေနိုင်ငံကြီးမှာပါဝင်တာဟာတင့်တော်တယ်လို့မြင်ကြောင်းဒေဦးဆရာတော်ဦးသူမင်္ဂလာကမိကြပါတယ်ဒါပေမဲ့တန်ခါတော်အနေနဲ့အဂတိလိုက်စားမှုနဲ့ဗဲလိုက်မှုကင်းရမယ်လို့မိကြပါတယ်ဆရာတော်ဦးသူမင်္ဂလာကိုကိုကျော်ကျော်သိန်းက view ရုံးချုပ်မှာမေးမြန်းလျှောက်ထားတာပါ
ဒီနေ့မြန်မာနိုင်ငံရဲ့တန်ခါလောကဒီလိုတန်ခါလောကလို့ပြောနေတာကသုံလုံးပေါ့ဗျာသင်ချက်ဆရာတို့လူဆရာတော်ကြီးရဲ့ဟိုသင်ချက်ကိုပြီးတော့ဖယ်ထားပါတယ်ဗျာသုံလုံးနေတယ်ပြီးတော့ရေဝင်ချုံပြီးတော့ပြောမယ်ဆိုရင်တန်ခါလောကကမြန်မာလူအဖွဲ့အစည်းပြည်ငြိမ်အေဂျင့်ပြီးတော့ဒါယာဝပြောဘူးအဲ့ဒီကနေတဆင့်ကမ္ဘာပေါ်မှာမြန်မာဟိလို့ဝုန်းကြွားကြွားရှိနေနိုင်ဘူးဘယ်လောက်ထိအထောက်အကူဖြစ်နေနိုင်တယ်လို့ပြောလို့မှတ်သားလို့ရပါမယ်ဗျာ
အဲ့ဒီစကားမှာဦးစင်းအစိုးရိမ်ဆုံးပဲဗျအဲ့တော့ဟိုငင်းချမ်းကြီးအတွက် NU အဖွဲ့တစ်ဖွဲ့ကခေါင်းဆောင်တွေ့အောင်နဲ့ဦးစင်းတို့မန္တလေးလေစိတ်မှာခဏတစ်ဆုံတုံးပြောခဲ့ဘူးလေပြောတော့ပြီးတော့ तू ကမေးလိုက်တာဒီဗုဒ္ဓဘာသာရဲ့သာသနာခေါင်းဆောင်တွေပေါ့နော်သာသနာခေါင်းဆောင်တွေရဲ့ဩဇာတည်ရောက်မှုဆိုတော့တို့ဗုဒ္ဓသာသနာမှာအဲ့ဒီလိုသာသနာခေါင်းဆောင်လို့ပြောဖို့တောင်ခက်တယ်လို့ဒါဖြစ်လို့လည်းဆိုအခုမြန်မာနိုင်ငံမှာဆိုရင်တော့မြန်မာနိုင်ငံလူထုခေါင်းဆောင်တော့ဒေါက်ဆန်းစုကြည်လို့ရှိတယ်ဒါလူထုခေါင်းဆောင်လူထုတရလုံးရဲ့ရှေ့သွားခေါင်းဆောင်သူနိုင်ငံရေးသမားတက်တက်မဟုတ်ဘူးလူထုတရလုံးကိုခေါင်းဆောင်ပြီးတော့ဒီနိုင်ငံနဲ့ဒီဟိုတိုင်းပြည်ရောဒီတိုင်းပြည်ထဲမှာရှိတဲ့တိုင်းသူပြည်သားတွေရဲ့အကျိုးစီးပွားအတွက်ရွတ်ဆောင်နေတာပေါ့နော်အခုလည်းဘာသာရေးခေါင်းဆောင်ဆိုရင်ဒုဗုဒ္ဓဘာသာမှာကျတော့ဟိုကောင်းဆောင်တယောက်ထဲရဲ့စကားမရှိဘူးတီးတီးကြလီတာဖြစ်လူတိုင်းကအလုံး believe it ပေါ့ယုံကြည်ချက်နဲ့မရှိဘူး
တ
မဟိုဦးစင်းတို့တောင်မှဦးစင်းတို့ကိုနှစ်သက်တဲ့လူကတစ်ပိုင်း
တမ
နှစ်သက်တဲ့လူကတစ်ပိုင်းသူ့ဘက်ကိုယ့်ဘက်သူ့ဖွဲ့ကိုယ့်ဖွဲ့ နောက်ဥပမာဟိုဆိုကြပါစို့အလွယ်ကူဆုံးပြောရင်ဟိုနိဗ္ဗာန်ရောက်ကြောင်းအထောက်တဲ့ meditation အလုပ်စင်တာတွေမှာတောင်မှဟောနော်အဖွဲ့တွေလိုက်ကွဲနေတယ်မိုးကုတ်တို့ဟလာမာစီတို့တဲငူတို့စွန်းလွန်းတို့အစရှိသဖြင့်အဲ့ဒီဟာကြီးပုံမှာခွဲကြပြီးတော့ဒါသူ့ဆရာတော့ငါ့ဆရာတော့ဒီလိုဖြစ်နေကြအဲအဲ့ဒါတော့အတော်အားနည်းနေတဲ့အချက်ပဲလို့ဦးဇင်းတို့မြင်ပါတယ်
ကျွန်တော်ဆရာပြီးတော့တိတ်မတာခင်တော့အနေနဲ့ပြောဆောင်စစ်ဆေးရတဲ့မျိုးနှစ်ခုပြီးတော့မေးချင်ပါတယ
်စော
က်ချင်ပါတယ်ဗျာတခုကရဟန်းတော်တွေနိုင်ငံကြီးမှာပါဝင်ပတ်သက်တင်ပါလားဗျာဆရာဘုရားဘယ်လိုကြီးပါပါလဲ
အဲ့ဒီမှာတော့ဦးဇင်းတို့အမြင
်ဒီမှာ
ဦးဇင်းရဲ့အမြင်ကိုပြောပါမယ်အဲ့တော့နိုင်ငံကြီးဆိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်လည်းဒီကောလီယာတို့ကပိလာတို့နော်ရေလူတဲ့စစ်ပွဲမှာနော်တားမြစ်ခဲ့ဘူးတယ်နောက်ပြီးတော့ဟိုပါလေကောသလမင်းရဲ့သားကနေပြီးတော့ကပိဟိုသာကင်နယ်လေးကိုတပ်ဖြတ်ဖို့သွားတဲ့အခါမှာလေအဲရှေ့ရနေတားမြစ်ခဲ့ဘူးတယ်
ဒီမှာ
အဲနောက်ပြီးတော့နိုင်ငံမှာနိုင်ငံတကာတိုးတက်အောင်ကြီးပွားအောင်ဘယ်လိုအုပ်ချုပ်ရတယ်ဆိုတော့မင်းတွေကိုဆုံးမတဲ့အဆုံးအမတွေလည်းရှိခဲ့တယ်အဲ့တော့ရှေ့အစဉ်အလာရလေဒီဗုဒ္ဓရဲ့အဆုံးအမတွေနဲ့တူနိုင်ငံခေါင်းဆောင်တွေဟာဟိုလမ်းညွှန်ချက်တွေယူပြီးတော့ဟိုဆောင်ရွက်ကြတာလည်းရှိပါတယ်အဲ့တော့နောက်တစ်ခုကနိယာမသဘောတရားအရပြောရင်နိုင်ငံရေးစီးပွားရေးလူမှုရေးဆိုတဲ့ကိစ္စတွေခွဲခြားလို့ရတဲ့ကိစ္စတွေမဟုတ်ပါဘူးအဲ့တော့အခုဦးဇင်းတို့မြန်မာနိုင်ငံကြီးဆိုရင်အဓိကလိုအပ်နေတာကစနစ်ကောင်းတစ်ခုလိုနေတယ
်เน
าะတိုင်းပြည်အတွက်တိုင်းပြည်ကိုဟိုတိုင်းပြည်ရဲ့လုံခြုံမှုမရှိဘူးဖျို့ဖျဲဖြစ်နေတယ်ဗျံပဒါဖြစ်နေတယ်เนาะဟိုပြည်ပကအနောက်ရှက်တွေကိုမကာကွယ်နိုင်တဲ့အပြင်ပြည်တွင်းမှာရှိတဲ့နိုင်ငံသားတွေအတွက်ကလည်းလုံခြုံမှုမရှိဘူးเนาะအေးချမ်းမှုမရှိဘူးအဲ့ဒီရဲ့အားနည်းချက်အစ်အမှန်ဒီစနစ်เนาะနိုင်ငံရဲ့တိဆောက်ပုံအုပ်ချုပ်ပုံစနစ် constitution ကြီးနိုင်ငံသားအားလုံးကိုတညီတညွတ်ထဲဒီနိုင်ငံရဲ့စနစ်ကောင်းကြီးတစ်ခုကိုတိဆောက်ဖို့နဲ့ငြိမ်းချမ်းတဲ့လူအဖွဲ့အစည်းเนาะညီညွတ်တဲ့လူအဖွဲ့အစည်းတာယာတဲ့လူအဖွဲ့အစည်းတစ်ခုဖြစ်အောင်ဝိုင်းဝန်းတိဆောက်ကြဖို့အားလုံးမှာဟိုတာဝန်ရှိသလိုအားလုံးလည်းဒီလိုဆန္ဒမျိုးတွေဖြစ်ပေါ်စေခြင်းနဲ့အဲ့တော့နိုင်ငံရေးသည်เนาะဘာသာရေးနဲ့ဟာဘယ်တော့မှခွဲခြားလို့မရဘူးမရတဲ့အတွက်နီးမှန်လမ်းမှန်တွားဖို့လိုတယ်အဲ့တော့အထူးသဖြင့်ဦးဇင်းတို့ဗုဒ္ဓဘာသာခေါင်းဆောင်တွေကိုအထူးပြောကျင်တာကကိုလက်ခံတဲ့ပုရုဇဉ်ဆိုတာအကြိုက်မကြိုက်ရှိတယ်ဗျ။အဲ့တော့တချို့တစ်ခါတလေကျတော့ဦးဇင်းနည်းနည်းလေးရှင်းသွားမယ
်။
ဟို
မိမ
ပါဗျာ။တစ်ခါတော့ကအော်တာကြားဦးတယ်။ဒီဗုဒ္ဓဘာသာတန်ခါတော်တွေမဲပေးခွင့်မရလို့ဆိုအော်ရဲ။
ဆက်ပြောလိုက်ရရင်တပြီတော့အဲ့ဒါတပြီပဲနောက်မေးခွန်းပါဗျာ။ရှင်းပြဆက်မေးပါဗျာ
။အဲ့ဒီဟာလေးကိုဦးဇင်းကပြောကျင်တာတပြားရဲ့သားတော်တွေဆိုတာကဘက်လိုက်မှုကင်းရမယ
်။
နော်ဘယ်လိုက်မှုกินရမယ်ချစ်ချင်းမုံချင်းกินရမယ်ကိုကိုတိုင်ကိုကဒီလိုလောဘဒေါသโมหะနေအောင်กินရတယ
်
နောက်လောကကိုလည်းလမ်းညွန်ပေးရတယ်ပြရတဲ့အခါကျတော့ဦးဇင်းတို့ကဘယ်ဟာကအမှန်တရားဘယ်ဟာအကျိုးရှိတဲ့အလို့ဘယ်ဟာအကျိုးမရှိတဲ့အလို့ဘယ်ဟာကောင်းတဲ့အလို့ဘယ်ဟာမကောင်းတဲ့အလို့လို့ဦးဇင်းတို့ကလမ်းညွန်ပေးရမှာဦးဇင်းတို့ရဲ့တာဝန်သို့သောဟိုအဖွဲ့ဒီအဖွဲ့လို့နော်ဟိုဘယ်လိုက်မှုအခရိလိုက်စားမှုခေါ်တယ်အခရိဆိုတာကိုကြိုက်တဲ့ဘက်ကိုနေတာနော်အဲ့ဒါမျိုးကတန်ဃာတော်တွေကလုံးဝကင်းရမှာဖြစ်တဲ့အတွက်တန်ဃာနဲ့မင်းတွေကလုံးဝမအဆပ်ဘူးလုံးဝလည်းမသက်ဆိုင်ပါဘူးဒီလိုအော်နေချင်းကိုကဘုရားရှင်ရဲ့အဆုံးအမကိုဟိုထဲထဲဝင်ဝင်နားမလည်လို့လို့ပဲဦးဇင်းတော့ကြုံကြည့်တယ်နားလည်ထားတော့မှထဲထဲဝင်ဝင်လိုက်နာကျင့်သုံးမှုမရှိလို့အဲ့တော့တန်ဃာတွေကဒါတန်ဃာအလုံးမဟုတ်ဘူ
းဒီမှာပြီးတော့မျိုးကနှစ်ခုဆက်မေးလိုက်ပါမယ်ဗျာတခုကပြီးတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံကြီးအစလုပ်ပိုင်ငွေတစ်ခုခုပေါ့လုပ်ပိုင်ငွေဆိုရင်ကပြီးတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးဒီလိုကဏ္ဍအသီးသီးရေးကြည့်တဲ့ကဏ္ဍအသီးသီးမှာတိုင်းပြည်မှာရှိနေတဲ့ဟလာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်လှုပ်ဆောင်ခွင့်ရဖို့ကိစ္စကတိုင်းပြည်ငြိမ်းချမ်းသာရဖို့ပြောရတဲ့ဘယ်လောက်ရေးကြည့်တယ်လို့ပြောလို့ရပါမယ်ဗျာ
ဒါကတော့ဘယ်လောက်ရေးကြည့်တယ်ဆိုတာအရေးကြီးဆုံးပဲလို့တော့ဦးဇင်းပြောခြင်းတ
ယ်တင်ပါဗျာ
ဘာဖြစ်လို့လဲဆိုတော့ဒီယုံကြည်မှုအသီးသီးနဲ့နေကြတာ
တင်ပါဗျာ
သို့တော့သူ့ယုံကြည်မှုကိုလည်းကိုအလေးလေးစားဖို့လိုတယ်ကိုယုံကြည်မှုလည်းကိုလေးစားဖို့ကာကွယ်ဖို့လိုတယ်နော်လေးစားဖို့လည်းလိုတယ်ကာကွယ်ဖို့လည်းလိုတယ်ကိုဒါမှမဟုတ်ကိုယုံကြည်မှုကိုကာကွယ်တဲ့နေရာမှာသူတို့ဘာကိုထိခိုက်ဖို့တော့မလိုဘူးလေအဲ့တော့အပြန်အလှန်စုစည်းညီညွတ်ပြီးတော့နော်တယောက်ကိုတယောက်အပြန်အလှန်လေးစားတဲ့နော်အခုဒီမှာဆိုရင်တကယ်တော့ခုနကဦးစင်းပြောတဲ့စနစ်ပဲဗျ Constitution ကြီးတကယ်ဟိုခိုင်မာတဲ့ဥပဒေသားကြီးကိုအားလုံးက ဘာသာပေါင်းစုံလူမျိုးပေါင်းစုံတိုင်းသားအားလုံးနိုင်ငံသားအားလုံးကအခုဒီအမေရိကန်နိုင်ငံကြီးဆိုရင်နိုင်ငံသားအားလုံးကဒီ state တွေမှာလဲ state law ရှိတယ်မလားဟဲ့လားနိုင်ငံဆိုနိုင်ငံ law ရှိတယ်နိုင်ငံ law ကိုလဲ state တွေကလေးစားတယ် state law ကိုလဲ state တိုင်းမှာလေးစားတယ်နောက်တစ်ခါဒီနိုင်ငံသားအားလုံးကနိုင်ငံဥပဒေကြီးကိုလေးစားထားတယ်လေးစားအလေးထားတဲ့လူများတယ်ပေါ့ဗျာเนาะဟိုချွေရင်းသူကတော့ရှိတာပဲဘယ်နေရာဖြစ်ဖြစ်တဲ့ဆိုက်လျှောက်ပြောရင်မကုန်နိုင်ဘူးပေါ့ဒါပေမဲ့အလေးထားတဲ့လူများလို့ဒီနိုင်ငံကြီးအောင်မြင်နေတယ်ငြိမ်းချမ်းနေတယ်เนาะညီညွတ်နေတယ်နော်အဲ့တော့အခုလည်းမြန်မာနိုင်ငံအတွက်အထူးလိုအပ်တာမြန်မာနိုင်ငံသည်လူမျိုးပေါင်းစုံနော်ဘာသာပေါင်းစုံရှိနေတဲ့နေရာဘယ်ဘာသာမရှိရဘူးလို့ဆိုပိုင်ခွင့်မရှိဘူးဆိုရန်လည်းမသိဘူးနော်အဲ့တော့အားလုံးဒီဘာသာအောင်စုံလူမျိုးပေါင်းစုံပါဝင်ပြီးတော့နော်အားလုံးညီညွတ်တဲ့အခွင့်အရေးနဲ့နော်ဟိုဒီစစ်မှန်တဲ့လမ်းစဉ်တစ်ခုကိုအားလုံးယုံယုံကြည်ကြည်လေးလေးစားစားတန်ဖိုးထားပြီးသွားဖို့လိုပါတယ်
ပြီးတော့ညီကုန်းချုပ်အနေနဲ့ဆရာတော်ကိုလျှောက်ထားမိမြင်ကျင်တော့ကအခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ရင်ကမ္ဘာပေါ်မှာအပြင်းထန်ဆုံးဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလက်ရှိအခြေအနေမှာကမ္ဘာပေါ်မှာအဝိဘန်ခံရဆုံးဖြစ်နေတဲ့ကိစ္စရခိုင်ပြည်နယ်ကိစ္စပါဗျာတိုင်းပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့တိုက်ပွဲတွေဖြစ်တာလူမျိုးရေးဖြစ်တာဒီဘိုင်းအစားပြီးတော့ကလူသားပေါ့ဗျာရခိုင်ပြည်နယ်မှာဘေးဒုက္ခကြားတဲ့လူသားတွေထွက်ပြေးသွားရတဲ့သူတွေကိုယ်ကိုယ်အိမ်နဲ့မနေနိုင်ကြတဲ့သူတွေများကြီးရှိထားပါတယ်ဆိုတော့ဒီလူတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလူနိုင်ငံသားတွေဘလို့နားလေတင်တယ်ဘလို့သဘောထားတင်တယ်ဆိုတာလေးများဆရာတော်မိန့်ကြားပေးလို့ရပါမလားခ
င်ဗျမြန်မာနိုင်ငံသူနိုင်ငံသားအားလုံးအနေနဲ့ကတော့ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အားလုံးကိုနော်ကရုဏာတရားကရုဏာဆိုတဲ့သဘောကကိုယ့်ထက်နှိမ့်ကြသူဆင်းရဲသူပင်ပန်းသူတွေအပေါ်မှာနော်ဟိုကယ်တင်လိုတဲ့စိတ်ကူညီလိုတဲ့စိတ်ဆောင်းလျှောက်လိုတဲ့စိတ်နဲ့နော်ဝိုင်းဝန်းပြီးကူညီဖေးမကြဖို့လိုပါတယ်အဲ့တော့ဒီနေရာမှာဦးဇင်းတို့ဒုက္ခရောက်နေကြတဲ့ပုံကိုယ်တွေစစ်ဆိုတာတော့ဘယ်စစ်မှမကောင်းပါဘူးเนาะဘယ်လိုစစ်မျိုးမှမရှိတဲ့မှာပါခုမြန်မာနိုင်ငံမှာရှိနေတဲ့အနေအထားတွေကလည်းမဖြစ်တဲ့အနေအထားတွေမှာဖြစ်ပေါ်နေတယ်အဲ့တော့ဦးဇင်းကတော့အားလုံးကိုမြစ်တမ်းရက်ခံပြီးပြောချင်တာကเนาะစုစုစည်းစည်းညီညီညွတ်ညွတ်နဲ့အခုတိုင်းပြည်ကြီးမှာเนาะအဖက်ဖက်ကလိုအပ်ချက်တွေနဲ့ဖြစ်နေပါတယ်ချွေရင်းချက်တွေပျက်စီးမှုတွေနဲ့ရှိနေတယ်နိုင်ငံရဲ့ CEO တွေလည်းမလုံဘူးနောက်နိုင်ငံသားအချင်းချင်းမှာလည်းညီညွတ်မှုကင်းနေတယ်။နောက်ပြီးတော့ဟိုဘယ်လိုပြောမလဲ။သဘာဝဘေးရန်အန္တရာယ်ဆိုတော့ environment ကြီးတစ်ခုလုံးပျက်စီးနေတာပေါ့ဗျာ။ environment ကိုတန်ဖိုးထားပြီးတော့လူသားအရင်းမြစ်တွေအားလုံးအချင်းချင်းညီညွတ်ရိုင်းပင်းကြပြီးတော့တယောက်နဲ့တယောက်ကူညီကြပြီးတော့နော်ဟိုငြိမ်းချမ်းတဲ့တာယာဝါပြောတဲ့လူပေါင်းတဲ့တစ်ခုကိုတိဆောက်ကြဖို့အတွက်နော်မေတ္တာတရားတွေကရုဏာတရားတွေနဲ့နော်စစ်မှန်တဲ့လမ်းစဉ်တစ်ခုကိုအရင်ဦးဆုံးနော်တိဆောက်ကြရအောင်အားလုံးယုံကြည်တဲ့ယုံကြည်တဲ့အားလုံးလိုက်နာမဲ့နဲ့လေးစားနိုင်တဲ့နော်လမ်းစဉ်တစ်ခုကိုရွေးချယ်တိဆောက်ပြီးတော့နိုင်ငံကိုစနစ်တကျတည်ထောင်ပါမယ်ဦးဇင်းတို့နိုင်ငံကြီးကအကွာနော်ဟိုအခုချိန်ဒီစာလုံးကြီးမစရသေးတဲ့နိုင်ငံလို့ဦးဇင်းကတော့မြင်ပါတယ်အခုချိန်ဒီပြိပက္ခတွေကြားထဲမှာပဲတန်တရားလည်နေတုံးပါအဲ့တော့ပြိပက္ခဖြစ်ရခြင်းကလည်းခုနနာရောကောနေကြပေါ့လို့ပေါ့နော်အဲ့တော့ကိုအတ္တတွေကိုရှည်စမ်းမတင်ကြပဲနဲ့ဒီတိုင်းပြည်ကြီးနဲ့ဒီနိုင်ငံနဲ့ဒီနိုင်ငံသားအားလုံးဆိုတဲ့စိတ်ကလေးတွေအားလုံးမွေးပြီးတော့ငါတို့တွေအားလုံးတညီတညွတ်ထဲငြိမ်ငြိမ်ချမ်းချမ်းချမ်းချမ်းသာသာနေနိုင်ဖို့เนาะအားလုံးစိတ်ကလေးတွေမွေးမြူကြပြီးကူညီကြပါရိုင်းပင်းကြပါစောင့်ရှောက်ကြပါနောက်ပြီးတော့เนาะအပြန်အလှန်เนาะမေတ္တာထားကြပါလို့ဦးဇင်းတော်ဒါလေးပဲပြောချင်တာဒီ
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာသလားထူးခြားစံပြစတာတွေနားဆင်ရဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့နင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ3240 48နဲ့လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာ့သရထူးခြားဆန်ပြသတင်းစာတာတွေကိုနားဆင်ရဖို့ရှိတဲ့အထက်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ချင်းဝေပြန်မဆက်နိုင်ဘူးဆိုတဲ့နောက်ဆက်တွဲဘန်ကရက်ဒီအကြောင်းကိုဦးစီသူအောင်မြင့်ဆွေးနွေးတင်ပြတာပြီးမိုင်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပြည်တွင်းမှာပုဂ္ဂလိကဗန်တချို့ပြိုလဲတော့မယ်ဆိုပြီးလုပ်ငန်းရှင်တချို့နဲ့ပြည်သူတချို့ကအငွေတွေပြန်ထုတ်ခဲ့တဲ့ငွေတွေနဲ့ရွှေဝယ်ဒေါ်လာဝယ်တာကြောင့်ရွှေဈေးဒေါ်လာဈေးတွေမကြုံဘူးအောင်မြင့်တက်သွားတယ်ဆိုတဲ့သတင်းတွေဖြစ်ပေါ်ခဲ့ပါတယ်။လက်တွေ့အားဖြင့်လည်းပုဂ္ဂလိကဗန်တချို့မှာအငွေပြန်ထုတ်သူတွေရှိခဲ့တယ်လို့ရွှေဈေးဒေါ်လာဈေးစာချုပ်တင်မြင့်တက်တာမျိုးလည်းဖြစ်ခဲ့ပါတယ်။ရွှေဈေးဟာသမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်တစ်ကြက်သားကြက်73သိန်းကျော်ဈေးပေါက်ခဲ့တာပါ။ကောလာဟလတွေထွက်ခဲ့တယ်လို့တကယ်ပဲပုဂ္ဂလိကဗန်တချို့ပြိုလဲနိုင်တယ်။ဗန်တွေကနေငွေထုတ်ပြီးဝယ်ယူမှုများခဲ့လို့ရွှေဈေးဒေါ်လာဈေးမြင့်တက်သွားရတယ်ဆိုတာကရောအဖြစ်မှန်ပဲလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ဗန်ကိစ္စကောလာဟလဖြစ်ပေါ်စေတာကတော့ပြည်ခဲ့တဲ့ဩဂုတ်လ22ရက်နေ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်များအတင်းဖွဲ့စည်းတဲ့နေ့ကစတာပါ။အဲ့ဒီနေ့မှာနိုင်ငံအဖြစ်တာဝန်ယူမဲ့ဈေးကဘာကုမ္ပဏီပိုင်ရှင်ဦးခင်ရွှေက2019စက်တင်ဘာလကုန်နာနဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့ချင်းယူထားတဲ့ငွေတွေပြန်ဆက်ဖို့ဗန်တွေကနေအကြောင်းကြားထားကြောင်းသူတို့အနေနဲ့စီးပွားရေးလုပ်ငန်းအဆင်မပြေကြကြောင်းပြန်မဆက်နိုင်ရင်လည်းဗန်တွေရဲ့တရားစွဲဆိုတာကိုခံရမှာဖြစ်ကြောင်းအဲ့ဒီလိုအခြေအနေကြုံရရင်လုပ်ငန်းတွေအခက်အခဲအကျက်အသေးတွေ့ပြီးပြိုလဲသွားနိုင်ကြောင်းသူတို့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လုပ်ငန်းတွေသာပြိုလဲကုန်ရင်ဆက်ဆက်တဲ့လုပ်ငန်းတွေအပါအဝင်အောက်ခြေအလုပ်သမားတွေအထိပါထိခိုက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နောက်9ရက်အကြာဩဂုတ်လ29ရက်နေ့မှာတော့လွတ်တော်တွင်မေးမြန်းမှုနဲ့ပတ်သက်ပြီးဗဟိုဗန်ဒုဥက္ကဋ္ဌဦးစိုးသိန်းကပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေ NPL Non Performing Loan တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။သူပြောဆိုချက်အရစီးပွားရေးလုပ်ငန်းရှင်တချို့ဟာဗန်တွေကနေငွေတွေချေယူထားပြီးအဲ့ဒီအချိန်ကစဒီကနေ့အချိန်ထိအတိုးရောအရင်းပါလုံးဝမဆက်တဲ့ငွေကြေးအမြောက်များရှိနေတဲ့အကြောင်းအဲ့ဒီချင်းငွေတွေနဲ့ပတ်သက်ပြီးငွေချေထားတဲ့လုပ်ငန်းရှင်တွေနဲ့အချိန်အများကြီးယူပြီးအပေးယူလို့ညှိနှိုင်းခဲ့ကြောင်းအခုနောက်ဆုံးအဲ့ဒီလိုငွေချေပြီးအတိုးရောအရင်းပါမဆက်သူတွေကိုဗန်တွေဘက်ကအလျှော့ပေးဆောင်ရွက်ဖို့မရှိတော့တဲ့အကြောင်းဖြေကြားခဲ့ပါတယ်ဘဟုဗန်ဒုဥက္ကဋ္ဌဦးစိုးသိန်းရဲ့အဲ့ဒီပြောစကားဟာချင်းငွေယူပြီးအတိုးလည်းမပေးပြန်လည်းမဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်အတော်လေးဒီရက်ရိုက်သွားပါတယ်။နောက်ပိုင်းတော့ဘဟုဗန်ဟာဒုဥက္ကဋ္ဌဦးစိုးသိန်းရဲ့လွတ်တော်တွင်ပြောဆိုချက်ဟာဘဟုဗန်ရဲ့သဘောထားအပြည့်အဝမဟုတ်တဲ့အကြောင်းချင်းငွေပြန်မဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ဆက်ပြီးနှိမ့်နိုင်သွားမယ်အကြောင်းကြေညာခဲ့ပါတယ်။
ဘဟုဗန်ကအဲ့လိုကြေညာချက်ထုတ်လိုက်မှစီးပွားရေးလုပ်ငန်းရှင်ကြီးတွေဗန်ချင်းဝင်ပြန်မဆက်နိုင်တဲ့ပြဿနာအတီးပြုတ်လို့ဖြစ်သွားပြီးပုဂ္ဂလိကဗန်တချို့ကနေပြည်သူတချို့ငွေထုတ်ယူမှုစဖြစ်လာတာပါဒီပြဿနာအတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကောလာဟလတွေကိုမယုံကြည်ဖို့ပြောဆိုခဲ့တယ်လို့ဘဟုဗန်ဘက်ကလည်းဗန်မှာငွေအပ်ထားသူတွေကိုစိတ်မပူဖို့ထုတ်ယူမယ်ဆိုရင်ကျပ်ငွေထရီလီယံနဲ့ချီပြီးပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းဗန်တွေကနေငွေထုတ်ယူမှုပြန်လျော့သွားပြီးပြဿနာပြီးဆုံးသွားပါတယ်။တိုက်ဆိုင်တယ်လို့ပဲပြောရမလား။ဗန်တွေအဲ့လိုသတင်းထွက်ပြီးပြည်သူတွေငွေထုတ်ယူနေခြင်း၊တချို့စုဆောင်မှုအတွက်ရွှေကိုတန်းစီဝယ်နေခြင်း၊နိုင်ငံတကာပေါက်ဈေးမှာလည်းရွှေဈေးဟာအမြင့်ဆုံးကိုရောက်ခဲ့ပါတယ်။အဂုလာ9ရက်နေ့မှာနိုင်ငံတကာပေါက်ဈေးရွှေတောင်ဈဒေါ်လာ1500ကနေစက်တင်ဘာလ4ရက်နေ့မှာတော့တောင်ဈ1550ကျော်အထိတက်သွားပါတယ်။ဖြစ်ချင်တော့ဒေါ်လာဈေးကလည်းစက်တင်ဘာ9ရက်နဲ့6ရက်နေ့တွေမှာဒေါ်လာ1545ကျပ်ကနေ1565ကျပ်ရောက်သည့်အထိမတီးမငြိမ်မြင့်တက်တာနဲ့သွားကြုံပါလေ
အကျုံးဆက်ကတော့ရွှေဈေးဟာမကျုံးဆက်ဘူးတစ်ချက်သားချက်73သိန်းအထက်ရောက်သွားစေခဲ့ပါတယ်နိုင်ငံတကာဈေးကွက်မှာရွှေဈေးတအောင်စဒေါ်လာ90လောက်ပြန်ကျသွားပြီးဒီရင်းမှာလည်းဒေါ်လာဈေးဒေါ်လာချက်1900သုံးဆယ်ဝန်းကျင်ပြန်ရောက်သွားတယ်နောက်တနေ့မှာတော့မြန်မာရွှေဈေးဟာတစ်ချက်သားချက်73သိန်း400အောက်အထိထိုးဆင်းသွားခဲ့တာတွေ့ရပါတယ် တကယ်တော့မြန်မာနိုင်ငံတွေကရွှေဈေးဆိုတာဟာနိုင်ငံတကာဈေးကွက်ကရွှေဈေးနဲ့ဒေါ်လာဈေးအတက်အကျကိုလိုက်ပြီးပြောင်းနေနေတာမျိုးပါတစုံတယောက်ကဖန်တီးနေတာမျိုးတော့မဟုတ်ပါဘူးနိုင်ငံတကာရွှေပေါက်ဈေးမြင့်ရင်ဒေါ်လာဈေးတက်ရင်ပြည်ရင်းရွှေဈေးတက်မှာဖြစ်ပြီးနိုင်ငံတကာဈေးကြရင်ဒေါ်လာဈေးကလည်းနေနေရင်ပြည်ရင်းရွှေဈေးကျမယ်ဆိုတဲ့အနေအထားမျိုးပါတကယ်လို့ပြည်ရင်းရွှေဈေးနှုန
ဒီကနေ့ရှင်နေပါတယ်အထူးသဖြင့်တရုတ်နဲ့ထိုင်ကပါအလားတူပြည်ရင်းမှာဈေးနှိမ်ကြနေရင်ပြည်ပကိုထုတ်သွားမဲ့ကုန်တွေတွေကလည်းအမြဲပဲရှင်နေပါတယ်အထူးသဖြင့်မြန်မာရွှေတွေဟာရွှေတင်သွင်းခွင့်ပိတ်ထားတဲ့အိန္ဒိယဘက်ကိုမှောင်ခိုလန်းအမျိုးမျိုးကနေတွင်းကြပါတယ် အဲ့ဒီဘက်ကတော့တီရင်းရွှေစည်းကဟာနိုင်ငံတကာရွှေစည်းကကဈေးနှုန်းအတိုင်းမတည်မငြိမ်ရှိနေတာမျိုးဖြစ်ပါတယ်။ဖြစ်ချင်တော့အခုရွှေစည်းခုန်တက်တဲ့ဆိုတဲ့စက်တင်ဘာလဇန်ဟာရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးမူဆယ်ကားလမ်းမှာတိုက်ပွဲတွေဖြစ်နေပြီးကုန်သွယ်ရေးလမ်းကြောင်းပိတ်နေခြင်းနဲ့တိုက်ဆိုင်နေပြီးတရုတ်ဘက်ကရွှေတွေမသွင်းနိုင်ပါဘူး။ တခြားတစ်ဖက်မှာလည်းမိုးရေဖြစ်တဲ့အတွက်မြမရွှေရင်းတွေကနေရွှေအထက်နည်းနေခြင်းနဲ့ပါတိုက်ဆိုင်သွားတော့ကြည်ရင်းမှာရွှေနေပြီးနိုင်ငံတကာပေါက်ဈေးထက်ဈေးနည်းနည်းပုံများသွားတာမျိုးဖြစ်ပါတယ်။ဒေါ်လာဈေးကတော့အစိုးရဘတ်ဂျက်ကုန်သွယ်မှုလုံခြုံရေးပုံငွေတွေနဲ့ဆက်ဆက်တာကြောင့်အခုပြဿနာနဲ့တိတ်ပြီးမပတ်သက်ပါဘူး။ တကယ်တော့လက်ရှိပုဂ္ဂလိကဘဏ်တွေကြုံနေရတဲ့ပြဿနာဆိုတာဟာအရင်စစ်ဆိုရခက်ကလေးကတရေတဲလာတာပါ။ဆေးအနာရှင်တွေဟာသူတို့နဲ့နီးစပ်တဲ့လုပ်ငန်းရှင်ကြီးတွေကိုလက်ညှိုးထိုးပြီးဘာလုပ်ငန်းလုပ်ခွင့်ပေးခဲ့သလိုဘာလုပ်ထုတ်လုပ်နည်းစီးမင်းစည်းကမ်းတွေကိုဂရုမစိုက်ပဲဘယ်သူကိုတော့ဘာလုပ်ငန်းအတွက်ဘလောက်ငွေချေးပေးလိုက်ပါဆိုသည်အထိအမိတ်ပေးဆွတ်ဖက်ခဲ့တာပါ။အဲ့
ဒီလိုမျိုးပြန်မဆက်နိုင်တဲ့ဘန်ချင်းဝေနန်ပါဖော်မင်းလုံးပြဿနာအပါအဝင်အခြားပြဿနာတွေကိုဘန်လုံထုံလုံးဒီဒါမှမဟုတ်ရင်ဥပဒေကြောင့်ရဖြစ်ရှင်းဖို့လိုအပ်နေကြောင်းပါ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့အခုတခါမရေးတနာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပါပါရှင်ဗီဒီယိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုညမာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်เนาะအခုတော့ ဗီဒီယို သောရရှင်တွေကျမတို့စီကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတို့လေးတွေမှတ်ချက်လေးတွေကိုဖော်ပြပေးချင်ပါတယ်သောရရှင်မောင်သူက Messenger ကိုအသုံးပြုပြီးတော့ရေးလာတာမှာတော့ မင်္ဂလာပေါင်းနဲ့ပြေဝပြီးတော့မြန်မာနိုင်ငံထောက်ရအေဂျင့်တာယာပါစီ။ဗီဒီယိုသတင်းဌာနကိုလည်းအထူးကျေးဇူးတင်ပါတယ်။မင်္ဂလာရှိတဲ့ဆုတောင်းဖြစ်ပါတယ်။ဆောဟန်ဒီပေါ်စရဲသောရရှင်ကတော့မင်္ဂလာပါဗီဒီယိုခင်ဗျာ။ထောက်ရရက်တင်နိုင်ပါစီ။အမြဲတမ်းနားထောင်ဖြစ်ပါတယ်။အနှစ်30လောက်အားပေးလာခဲ့ပါပြီ။အခုထက်ထိပါပဲ။ရေဒီယိုပိုင်းကိုအင်တာနက်ကနေနားထောင်ချင်တာဒါမှမဟုတ် Facebook ကနေပြီးတော့နားထောင်ချင်တာလားဆိုတာနှစ်မျိုးရှိပါတယ်နော်။ internet ပေါ်ကနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bambis.voanews.com ဆိုတဲ့လိပ်စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့အဲ့ဒီမှာနားထောင်ရန်ဆိုပြီးတော့ပင်မဆာမျက်နှာမှာတွေ့နိုင်ပါတယ်။ဒါမှမဟုတ်လေတယ်လီဖုန်းနေရာနားထောင်မယ်ဆိုရင်ကျမတို့ voan မြန်မာပိုင်း ရဲ့ application ကိုဒေါင်းလုဒ်လုပ်ရပါတယ်။အဲ့ဒီကနေနားဆင်နိုင်ပါတယ်ရှင်။ဒါမှမဟုတ်အများနားဆင်နေကြသလိုလွယ်လွယ်ကူကူ Facebook စာမျက်နှာကနားထောင်ခြင်းနဲ့ဆိုရင်ကျမတို့ရဲ့ voan မြန်မာပိုင်း Facebook စာမျက်နှာကိုတွေ့ပါ VOA Burmese News ဆိုပြီးတော့လိုက်တာနဲ့ကျမတို့ဒီ Radio ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်တဲ့အချိန်တွေမှာ Facebook စာမျက်နှာပေါ်မှာကျမတို့ရဲ့အစီအစဉ်တွေလာပါလိမ့်မယ်။အဲဒီကနေပြီးတော့တိုက်ရိုက်နားထောင်လို့ရပါတယ်။အစီအစဉ်ဟောင်းတွေကိုလည်း Internet ပေါ်ကပဲဖြစ်ဖြစ်ဒီကုနာ Facebook ကိုအသုံးပြုပြီးတော့ Telephone ကနေပြီးတော့ပဲဖြစ်ဖြစ်အဟောင်းတွေကိုလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ Facebook ပေါ်ကကျမတို့ရဲ့စာမျက်နှာလေးကို Share ကြည့်လိုက်ပါနော်။ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်ဝေယံဖြိုးဆိုတဲ့တော့ရှင်စာတူတွေလေးနဲ့ရေးပြီးမေးလာတာမှာတော့ VOA သတင်းတွေကိုတရားဝင်ယူတင်ခြင်းဘယ်လိုလုပ်ဆောင်ရမလဲတဲ့ဟုတ်ကဲ့ပါတင်လို့ရပါတယ်ကိုဝေရန်ဖြိုးကြီးကျမတို့ VOA သတင်းဌာနကဖော်ပြပေးတဲ့သတင်းဆိုရင်အဲ့ဒါကိုဟိုကိုစာမျက်နှာပေါ်မှာ share လိုက်ပါပြီးတော့ရင်ကျမတို့ VOA မြန်မာသတင်းဌာနရဲ့အမှတ်တရစိတ်ဒါမှမဟုတ်လဲ VOA မြန်မာပိုင်းသတင်းဆိုတာဖော်ပြပေးရင်ရပါပြီအဆင်ပြေပါတယ်နော်ကျေးဇူးတင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ VOA ကိုစာရေးလာကြတာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုပြောပြပေးကြပါမယ်။ချီးရွာတော့ VOA 102 100သားများမင်္ဂလာပါခင်ဗျာ။ကျွန်တော်ကိုယ်ပိုင်အမြင်လေးရင်ဖွင့်ပြရစီလို့ပြောလာတဲ့သောရရှင်ကတော့စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာက VOA ကိုအမြင်နဲ့စာရေးလေးရှိတဲ့ကြော်မိုးနိုင်ခေါ်မိုးမိုးအဝေးရောက်မိုးမိုးဖြစ်ပါတယ်။သူကနိုင်ငံတကာနဲ့မြန်မာနိုင်ငံအခုဖြစ်နေတဲ့ကိစ္စရပ်တစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။2019မေလပိုင်းကဒေါန်ဆန်းစုကြည်ကိုအနောက်နိုင်ငံကပေးအပ်ခဲ့တဲ့ Freedom ဆုကိုအပြီးပြန်ရောက်သိမ်းဖို့ဆွေးနွေးခဲ့ကြပါတယ်။အခုတပန်ဆွေးနွေးလို့ရတဲ့ဇလက်ကခဏရပ်ဆိုင်းဖို့အပြေရခဲ့တယ်။အနောက်နိုင်ငံဟာနိုင်ငံတကာရေးရာတွေကိုဆွတ်ဖက်ပြားပေးကလေးချင်းစိတ်ဆိုးငါအုပ်ဖို့ပြန်ပေးဆိုလိုလူရင်စုချင်းမြလိုက်မလူရင်စုတွေကိုတစ်ခုချင်းပြန်သိမ်းလိုက်နဲ့စုပေးလိုက်တဲ့နိုင်ငံကြီးရဲ့ဂုဏ်သိက္ခာတွေမရှိတော့ဘူးလား။စုပေးခံရလို့ပေးလိုက်တဲ့နိုင်ငံကိုမျက်နှာချိုးသွေးနေဖို့မဟုတ်ပါစုပြန်လဲရုပ်သိမ်းခံရလို့မကျေနပ်เสียရလည်းဖြစ်เสียမလို့ပါဘူးစုတွေကိုအကုန်ပြန်ရုပ်သိမ်းလို့ရပါတယ်စုတွေရဖို့လည်းမတောင်းခဲ့ပါဘူးစုနောက်ကိုလိုက်တာမဟုတ်ပဲစုတွေကသာစုနောက်ကိုလိုက်ခဲ့တာပါ VOA 1တော်သားများကိုထိခိုက်လို့ရမဟုတ်ပါကျွန်တော်အမြင်လေးပါ1တော်သူသားများကဘာကြီးအတွက်အလှပန်းလေးတွေအမြဲလန်းဆန်းကြပါစေ
ပြီးပြီးတော့မှပြန်တောင်းတာဟာကလေးချင်းစိတ်ဆိုးလို့ငါအိုးဘုတ်ပြန်ပြေးဆိုလို့ဖြစ်နေပါတယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့အမြင်ကိုထုတ်ဖော်ပြီးတော့ရေးလာခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကတော့မေကွန်ထုတ်လာတာပါ။ရေးဆိုတဲ့သောရရှင်မှာ Facebook ကပဲရေးလာတာဖြစ်ပါတယ်။သူက
အရသာဆိုရတက်လာကမှကျွန်တော်တို့လက်လုပ်လက်စားတွေစီးပွားရေးအဆင်မပြေတာဘာကြောင့်ပါလဲ။သူ့ကိုမဲပေးခဲ့တဲ့သူတွေထဲမှာစိုက်ကားသမားလမ်းပေးဆေးတွေအများကြီးပါခဲ့ပါတယ်။အခုဒုက္ခရောက်နေတာလဲလက်လုပ်လက်စားစိုက်ကားသမားနဲ့လမ်းပေးဆေးတွေပါဗျာ။မြန်မာနိုင်ငံဟာဒေါ်စုအစိုးရလက်ထက်မှာစီးပွားရေးတိုးတက်လာတယ်ဆိုတာလက်မခံနိုင်ပါဘူးဗျာ။သတင်းမီဒီယာသမားတွေအနေနဲ့ဆင်းရဲသားရက်ွက်တွေရဲ့သတင်းကိုဖော်ပြသင့်တယ်လို့ထင်ပါတယ် VOA ရေ
။ဟုတ်ကဲ့ပါ။သူကသတင်းမီဒီယာသမားတွေအနေနဲ့ဒီနွမ်းပါတဲ့သူတွေရဲ့သတင်းတွေလည်းဖော်ပြပေးပါဆိုလို့ဟုတ်ကဲ့။သတင်းမီဒီယာဆိုတဲ့နေရာမှာလည်းသတင်းဌာနမျိုးစုံရှိတယ်မလို့ကျွန်မကတော့ VOA ဒီမြန်မာဌာနကိုပဲကိုစားပြုပြီးတော့ပြောလို့ရပါမယ်။ကျွန်တော် VOA မြန်မာဌာနကဒီဆင်းရဲချမ်းသာမျိုးလက်ရှိဖြစ်နေတဲ့သတင်းတွေကိုသတင်းတင်တတ်လို့အရေးကြီးရင်အရေးကြီးတယ်လို့ကျွန်တော်ရတဲ့အချိန်ပိုင်းအတွင်းမှာနောက်ဆုံးရထိတ်တန့်ရောက်သတင်းတွေထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမြန်မာသတင်းတွေနဲ့ကဏ္ဍမျိုးစုံကသတင်းတွေကိုဖော်ပြပေးနေတာဖြစ်ပါတယ်ရှင်။ဒါတော့ဟိုချမ်းသာစင်ရင်မရွေးသတင်းဖြစ်ရင်ဖြစ်တယ်လို့မျိုးဖော်ပြပေးနေတယ်ဆိုတာအသိပေးချင်ပါတယ်နော်။လက်ရှိဖြစ်ပေါ်နေတဲ့ကမ္ဘာအရေးကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ဆွေးနွေးတင်ပြလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။သောရရှင်တကုံမျိုးတကဥလာထွန်းဖြစ်ပါတယ်။သူကရောဘတ်မူဂါဘီအကြောင်းဆွေးနွေးတင်ဆက်ပေးတာအရင်ကောက်ပါတယ်။ရောဘတ်မူဂါဘီဆိုတာတက္ကသိုလ်ကပဲကွယ်လွန်သွားတဲ့ဇင်ဘာဝေးတမရဟောင်းဖြစ်ပါတယ်။သူကဒီအစီအစဉ်ကိုသဘောကျလို့သူ့ရဲ့ Facebook မှာလည်း share လုပ်ထားပါတယ်။ကျွန်တော် Facebook မှာတည်တံလဲကောင်းထုတ်ချက်လုပ်ပြီးတော့တင်ပါသေးတယ်။ဆိုပြီးတော့သူဒီမြန်မာနိုင်ငံကအခြေအနေနဲ့ဒီဇင်ဘာဝေးနိုင်ငံကအဖြစ်အပျက်ကိုနှိုင်းယှဉ်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးပြလာပါတယ်။သောရရှင်နေနဲ့ဝေမျှပေးကြပါတယ်။
ရောဘတ်မူဂါဘီအကြောင်းသုံးသက်ချက်ကအရန်ကိုကောင်းပါတယ်။အယုံမျက်နှာပန်းမျက်နှာလို့ပြောရမလားပါပဲ။တမိုင်းတွေကလူဆိုးကြီးရေလို့ပြောရင်လည်းမမှားဘူးထင်ပါတယ်။ဖိလစ်ပိုင်ကဖိုင်နယ်မာကိုစ်လိုမျိုးလဲခက်ဆင်နေတူလို့ပါပဲ။အဲဗမာကဘုံနေဝင်းနဲ့တော့မတူလောက်ဘူးထင်ပါရဲ့။ဘုံနေဝင်းဆီယာနာတင်းငယ်စင်ကတကယ်တော့သူတို့ဝါရဖြန့်ခဲ့တယ်လို့တိုင်းပြည်ကြောက်ထဲကြဖို့လက်တလုံးလို့ဆိုတာလုံးဝကိုမဟုတ်တဲ့အကြောင်းပြချက်ဆိုတာတမိုင်းကထင်ထင်ရှားရှားပြခဲ့ပါပြီ။ဆီယာနာတိမ်မူကြီးနဲ့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဖျက်သိမ်းခဲ့တာအဆိုးရွားဆုံးဖြစ်ပြီးဆီယနာရှင်စနစ်ကနေနောက်ပြန်မလည်နိုင်အောင်အသေးချာလုပ်ခဲ့တာကိုတမိုင်းကတည်တည်ပြပြခဲ့တာထင်ရှားပါငင်းလို့မရအောင်အ ထင်ရှားဆုံးသက်တည်ကတော့ဘူချိုကြီးနေဝင်ကိုတိုက်ပြီးအာဏာ၃ရက်စလုံးကိုအနှင်းညောင်းအာဏာသိမ်းစစ်ကောင်စီကကြီးညာချက်ထုတ်ပြန်ပြီးစစ်အာဏာရှင်စနစ်ကိုအုံမြင့်ချခဲ့တာကအထင်ရှားပါအာဏာသိမ်းခဲ့ပြီးချက်လာတော့မှအာဏာရှင်ဖြစ်လာတာမဟုတ်ပဲအမျိုးသားရေးအခြေခံပြီးစစ်အာဏာရှင်စနစ်ကိုတီထောင်ပေးခဲ့တာဖြစ်ပါတယ်ဒါကတော့အင်တာမန်နဲ့ဤရမှာတရားပါဘဝမူကားပြီးတယ်မကပါဘူးကဘာမှာတော်တော်များများဖြစ်ခဲ့ဘူးတဲ့ကိစ္စပါမြန်မာနိုင်ငံနမူနာပဲကြည့်မယ်ဆိုရင်ဘူချိုကြီးနေဝင်ဟာအာဏာစပ်ပြီးယူပါကြကပြည်သူလူထုတို့ကကြိုးစားကြပါတယ်ထောက်ထားနေနဲ့ပြောရရင်ဘူချိုကြီးနေဝင်ဟာအာဏာစပ်ယူတော့ကအင်မတန်ကောင်းတဲ့စေတနာနဲ့တက်လာတာပါဒါပေမဲ့လူတွေကအာဏာမှာအကြာကြီးတည်မြဲလာပြီဆိုရင်တော့သူဖြည်းဖြည်းရင်မှုပျက်စီးသွားကြတယ်လို့ဘူချိုကြီးနေဝင်ရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရန်ကုန်တက္ကသိုလ်သမိုင်းပါမောက်ကဒေါက်တာကျော်သက်ကပြောပါတယ်ဆိုတော့အဲ့ဒီတိုင်းပဲဖြစ်တယ်လို့ယူဆပါရဲ့ကာရကန်ရှင်ရဲ့ပင်ကိုစိတ်ထားနဲ့သူ့ရဲ့သဘာဝနဲ့ရောသက်ဆိုင်မနေနိုင်ဘူးလားရောဘတ်မူဂါဘီအကြောင်းပြောရင်ပေါ်လာတဲ့သမိုင်းချစ်လက်တစ်ခုပါပြန်လည်မိကွန်းကပိုစိတ်ဝင်စားစရာကောင်းလို့သမိုင်းထောက်ထားသက်သေတစ်ခုကိုဖော်ပြလိုက်တာပါ
ဒါကတော့ VOA တော်ရရှင်နေနိုင်ငံတကာကအဖြစ်အပျက်တွေမြန်မာနိုင်ငံကလူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်လာတဲ့စာတွေကိုဖော်ပြပေးခဲ့တာပါဟုတ်ကဲ့ဦးလာထွန်းကဒီမှာမေးထားတာက view သတင်းဆောင်မကို share လုပ်တော့တဲ့ကျွန်တော်တင်တဲ့ photo တွေတင်လို့မရပဲနဲ့ error ဆိုပြီးတော့ပုံတင်လို့မရတာကြာပါပြီ computer picture folder ကပုံတွေတင်လို့မရလို့ကျွန်တော်တင်တဲ့ပုံကိုမင်းနဲ့ပို့လိုက်ပါတယ်ဘလို့လောက်ရမလဲဆိုတာတင်ပြီးရင်တိတ်ကိုကျေးဇူးတင်ဝမ်းသာရမှာပါတယ်ဟုတ်ကဲ့ဦးလာထွန်းကိုကျွန်မ messenger ကနေဆက်သွယ်လိုက်ပါမယ်ဦးလာထွန်းရဲ့မေးခွန်းကိုကျွန်မတိတ်မရှင်းလို့ပါတင်လို့မရဘူးဆိုတာကျွန်တော်တို့စီကိုပို့လို့မရတာလားဒါမှမဟုတ်ရင်လည်းဒီ Facebook မှာတင်လို့မရတာဟုဆိုတာလားကိုတင်ကျွန်မတိတ်ပြီးမရှင်းပါဘူးဘလို့ဖုန်းမျိုးစားနဲ့လုတ်တယ်လဲဆိုတာလည်းမသိတော့ကျွန်မ Messenger ကနေပြီးပြန်ပြီးအကြောင်းပြန်ပေးပါမယ်နော်တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နောက်ပိုင်းမှာတေးတောင်းတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးကြပါလိမ့်ရှင်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါလိမ့်ရှင်အခုတော့ဒေတာနဲ့တော်ရရှင်နေကိုမြန်မာတခြင်းလေးတစ်ခုနဲ့ဖြောပြပေးကြပါတယ် Home Omser ဆိုတဲ့ကလေးမျိုးကတော်ရရှင်မြစ်တာဒေလက်ဆောင်တောင်းလာတာပ
ါနာမည်စတေမလာဆက်ရှိရဲ့နေ့မှာကြာရောက်တော့မယ်ကျွန်တော်ရဲ့မွေးနေ့အတွက်မွေးနေ့ဒေတာချင်းလေးတောင်းညင်လို့ပါအရင်နှစ်တွေကထုတ်လွှင့်ပေးခဲ့တဲ့အတွက်လည်းမအေးတနာကျွန်တော်တကွ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။မင်းနှမျိုးအာတာကနှစ်ရဲ့ပထမဦးဆုံးကျောင်းအုပ်ကြီးအငင်းသာကျေးဇူးရှင်ဆရာကြီးဦးညံလင်းကွယ်လွန်ရဲ့မိသားစုဝင်တွေဖြစ်ကြတဲ့တောင်တွင်းကြီးမျိုးကဒေါ်ခင်ခင်ဝင်းမတ်ဝင်းမမဒေါ်ဝင်းမြတ်မြတ်ဆရာကြီးရဲ့တပည့်သားသမီးများဖြစ်ကြပြီးကျွန်တော်ကျောင်းနေဘက်တငယ်ချင်းတွေလည်းဖြစ်ကြတဲ့လက်ရှိမင်းတပ်မျိုးအာထကတိကျောင်းအုပ်ဆရာကြီးမောင်ရှင်းဟာကနေဒါရောက်ဆရာဟ ோம் စိန်ယောင်မလေးရှားမှသူနာပြုဆရာမကြီးမထန်းဝဲမင်းတပ်မျိုးမှစာရေးဆရာမမရှင်းငိန်ရန်ကုန်မှမဟုံးမှန်ချင်းအပါအဝင်မင်းတပ်မျိုးအာထကနှင့်နဲ့အာထကတိမှမျိုးဆက်တဲ့ကျောင်းသားကျောင်းသူလူငယ်များ VOA အဖွဲ့သူအဖွဲ့သားအားလုံးနားဆင်နိုင်ဖို့အတွက်အစူရောထူးအိမ်တင်ရဲ့ညီလေးရေဆိုတဲ့သချင်းကိုတောင်းဆိုခြင်းပါတယ်အရင်နှစ်မွေးနေ့တချင်းတွေထုတ်လွှင့်ပေးခဲ့တဲ့အတွက်လည်း VOA အဖွဲ့သားအားလုံးကိုအထူးကျေးဇူးတင်ပါတယ်။ကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေ
။ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ညီလေးရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်နော်။ထွင်တင်တီးဆိုထားတာဖြစ်ပါတယ်။ဒေတောင်းနဲ့တော်ရရှင်ရောဒီချစ် VOA တော်ရရှင်တွေအားလုံးရောဒီဒေတောင်းခံရတဲ့တော်ရရှင်တွေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ကြည့်ကြနဲ့တက်ရှင်ကတော့ဆုံးပါတမန်ကြီးအား ပြင်းပြောက်တဲ့သက်သက်ဝန်ကိုမလေးဘူးရာသစ္စာစင်စာလူတွေကောင်းကိုရည်ရွယ်ကြိုးစားကြတဲ့အခါမင်းအထာစိတ်ကိုမိဖို့ရှုံနိုင်မှာအုံကြီးလေးမန္တလန်ပေါ်ဟုတ်တာပြောလိုက်ကြောင်းလေကွာချစ်မနေရဲ့ကြေးဝါတဲ့နဲ့ကြည့်တဲ့ကိုပဲကြည့်ပါအမှန်ပြတဲ့ကဘယ်အမှားရင်တွေကိုတိုက်ခိုက်ကြတဲ့အခါမင်းတဲ့နယ်ဘဝကိုဆွလတ်စားနိုင်မှာ ယုံကြည်ပါမပြားယုံသာဆုံးလှူရှာကောင်းဆုံးကိုချောက်ပြစ်ပစ်တိုင်းမမြင်တဲ့လောကကြီးတာယာဖို့ကောင်းသောဤတဲ့နယ်လူငယ်လေးတယောက်ဖြစ်ပေါ်သွားလူသားတိုင်းပေါ်မှာချစ်တဲ့စိတ်လေးသာ
ထွန်းအတင်သိဆိုထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော် ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။
တော်ရှင်နေအားလုံးရှင်နှန်းချမ်းမြေကြပါစေ။အုံကြီးလေးရေယုံကြည်ချက်နဲ့ဆက်ရှင်ခြင်းကကောင်းဆုံးပါ။ကမ္ဘာပြည်အားမင်းတယောက်တည်းသက်သက်ဝန်ပိုးကလေးဖို့ရာအသေးစားစင်စာလူတွေကောင်းကိုရည်ရွယ်ကြိုးစားကြတဲ့အခါမင်းအထာစိတ်ကိုမိဖို့ရှုံနိုင်မှာ။အုံကြီးလေးရေမန္တလန်ပေါ်ဟုတ်တာပြောလိုက်ကြောင်းလေကွာ။ ချစ်တဲ့နေရဲ့ကြေးဝါတဲ့အနေနဲ့ချစ်တဲ့ကိုမင်းစီပါအမှန်တရားတွေကပဲအမှားရင်တွေကိုတိုက်ခိုက်ကြတဲ့အခါမင်းတဲ့နယ်ဘဝကိုဆွလတ်စားနိုင်မှာယုံကြည်ပါမှန်ပြယုံသာဆုံးလှူရှာယုံကြည်ပါမှန်ပြယုံသာဆုံးလှူရှာ ကောင်းဆုံးကိုချောက်ပြစ်ပစ်တိုင်းမထွက်ချက်လောကကြီးတာယာဖို့ကောင်းသောဤရဲ့တဲ့နယ်လူငယ်လေးတယောက်ဖြစ်ပေါ်သွားလူသားတိုင်းအပေါ်မှာချစ်တဲ့စိတ်ကလေးသာဒါတော့မအေးသနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော် VOA ရဲ့ radio video နဲ့သတင်းစာသားတွေကိုဒီသောရရှင်ရဲ့ mobile phone ပေါ်မှာအချိန်မြွေး အလွယ်တကူဖတ်ချင်တယ်နားထောင်ချင်တယ်ကြည့်ရှုချင်တယ်ဆိုလို့ရှိရင်ကျွန်တော် VOA mobile app ဆိုတဲ့ဟာကို download ထည့်သွင်းရယူနိုင်ပါတယ်ခင်ဗျအခုတော့ကမ္ဘာတစ်လွှားထူးခြားဆန်းများသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငင်းညမ်းနဲ့အတူမတ်ခင်ဖြူတွေးတို့ကပြောပြကြမှာပါ
ကနေကအသက် 84 နှစ်အရွယ်အဖွားကိုတယောက်ဟာပြီးခဲ့တဲ့အသက်ကအမွာဘူးကလေးနဲ့ရွေးပွားခဲ့ပြီးတဲ့မြတ်မာမာရှိနေပါတယ်။မန်ကန်ယာမာယာရာမတီဟာနောက်ဆုံးတော့အသက် 84 နှစ်အရွယ်မှာဖန်ပြွန်သရေသားနည်းပညာIVFနဲ့ကိုဝင်ဆောင်နိုင်ခဲ့တာပါ။အိန္ဒိယနိုင်ငံအရှေ့တောင်ဘက် Andhra Pradesh ဖြစ်တဲ့ကွန်ထရာမြို့ကလေးမှာအမွာဘူးမိန်းကလေးနှစ်ယောက်ကိုဘိုက်ခွဲမွေးနိုင်ခဲ့တာပါ။ အသက် 82 နှစ်ရှိတဲ့သူ့ရဲ့ခင်ပွန်းဖြစ်တဲ့သူကလည်းသူတို့ကလေးအရန်လူချင်းခဲ့ပြီးအခုမှရတဲ့အတွက်အရန်ပျော်နေတယ်လို့ပြောပါရယ်။ဒါပေမဲ့လည်း BBC သတင်းအရကတော့ခင်ပွန်းဖြစ်သူဟာနောက်တည့်ရက်မှာပဲလေဖြတ်သွားပြီးအခုအချိန်မှစိတ်ယုံတင်ထားရတာပါ။ယာရာမတီရဲ့အမေဖြစ်သူကလည်းမိအရန်လူချင်းခဲ့တယ်လို့ပြောပြီးသူတို့ကလေးကိုစောက်ရှောက်ပါပါလို့ပြောပါရယ်။သူတို့လင်မယားဟာ1962ခုနှစ်ကတည်းကလက်ထပ်ခဲ့ကြတာဖြစ်ပြီးကလေးလူချင်းပေမဲ့လည်းမရခဲ့ပါဘူး။ အခုမှဖန်ပြွန်သရေသားနှီးပညာနဲ့ကလေးရခဲ့ပြီးကလေးတွေရောမိခင်ရောကြမ်းကြမ်းမာမာရှိနေပါတယ်ရှင်။ပြီးခဲ့တဲ့အပတ်က
2029ခုနှစ်ယင်းနှစ်ကမ္ဘာစံချိန်သစ်တွေထိုးခဲ့တဲ့အချိန်မှာထူးခြားတဲ့လေးတွေကိုတင်ဆက်လိုက်ပါတယ်။အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်ပို့တ်လမ်းမြို့ကဆက်ကပ်ဖြော်ပြေးသူဘရစ်နီဝါ့ရှ်ဟာကင်မီရောက်ထောင်ပြီးမြားကိုခြေရောက်နဲ့အဝေးဆုံးပစ်နိုင်တဲ့စံချိန်ကိုချိုးလိုက်ပါတယ်။ကင်မီကောက်ကိုဒုံ 6,000ပေါ်မှာထောင်တာဖြစ်ပြီးတော့ပေလေးတဲ့အကွာဝေးကနေပြစ်မှတ်ကိုလက်မတုံးပဲခြေရောက်နဲ့၄တင်ပြီးမြားပစ်ခဲ့တာပါ။အမေရိကန်နိုင်ငံကပဲဂက်ဒီကာဟာယိုဘာကတော့အချင်း 18 ပေရှိတဲ့ တိုက်တေးနီယန်နဲ့လှုပ်ထားတဲ့ဟူလာဂွင်းကြီးကိုခါမှလှည့်ပြပြီးဂင်းနစ်စ်ကမ္ဘာစံချိန်ချိုးသွားပါတယ်။ဒီစံချိန်ဟာအမျိုးသမီးတွေထဲမှာအမြင့်ဆုံးဖြစ်ပြီးတော့ဒါကိုရဖို့အတွက်အနည်းဆုံး3ပတ်တိတိလှည့်ပြရမှာဖြစ်ပြီးတော့နိုင်ရိုးကျိုးမတက်၄ချိန်ခဲ့ရတယ်လို့သူကပြောပါတယ်။နောက်ထပ်စံချိန်ချိုးသူ2ဦးကတော့ UK နိုင်ငံကလီဆာနဲ့ခရစ်စ်ပစ်မန်တို့လင်မယားဇုံတွဲဖြစ်ပြီးတော့တမနစ်အတွင်းလက်တစ်ဖက်ထဲနဲ့ထင်းရှူးသစ်သားပြားတွေကိုရိုက်ချိုးပြတဲ့စံချိန်ကိုချိုးသွားတာပါ။တမနစ်အတွင်းလင်မယားနှစ်ယောက်ထင်းရှူးပြားစုစုပေါင်း900ကျော်ကိုရိုက်ချိုးပြခဲ့တာပါ။လီဆာဟာ UK နိုင်ငံမှာတဦးတည်းသောတိုက်ကွန်ဒိုကပတ်နက်အဆင့်ရှိသူအမျိုးသမီးဖြစ်ပါတယ်။အင်္ဂလန်မြောက်ပိုင်းယော့ရှိုင်ယာအရက်ကကေဗင်နစ်ကတော့ကမ္ဘာအမြန်ဆုံးရွေးရှားနိုင်တဲ့ဂိုးတောင်ကားတစ်စင်းကိုပိုင်ဆိုင်ထားတာပါ။ဒီကားဟာမြင်းကောင်ရီ400အားတာဘိုအင်ဂျင်တက်ထားတာဖြစ်ပြီးတော့တနအီမိုင်80ကျော်မောင်းနိုင်တဲ့အတွက်ကမ္ဘာစံချိန်ကျိုးသွားတာပါခင်ဗျာ
။မူကိုနိုင်ငံမြောက်ပိုင်းကခြံစီယာကမ်းခြေတစ်ခုမှာတော့လမ်းမလျှောက်နိုင်တဲ့မတန်ဆွမ်းတွေပင်လယ်ထဲရေကူးနိုင်စေဖို့ကူညီခဲ့ကြပါတယ်။ဂျာလီယာကမ်းခြေမှာပြုလုပ်တဲ့ဒီအစီအစဉ်မှာစေတနာဝန်ထမ်းတွေကဘိန်းတဲ့ကလတ်ထိုင်ဝီချဲသုံးပြီးမတန်ဆွမ်းတွေကိုရေထဲရောက်ဖို့နဲ့ရေထဲကပြန်တက်နိုင်စေဖို့ကူညီခဲ့တာပါ။အဆာဟီးလ်ပရိုက်တာဖွဲ့ရဲ့အစီအစဉ်ဖြစ်ပြီးတော့ပတန်စွမ်းတွေကမ်းခြေအရသာနဲ့ပင်လယ်ထဲမှာရေကူးမှုရဲ့အထွေအကျွံကိုရရှိခြင်းလို့ပါလို့ဒီအဖွဲ့ရဲ့ဥက္ကဋ္ဌကပြောပါရယ်။ပင်လယ်ထဲမှာမတန်စွမ်းတွေအတွက်ရေထဲမျောနိုင်တဲ့ထိုင်ကုန်ကိုစီစဉ်ချပြီးတော့ဒေသမှာစေတနာဝန်ထမ်းတွေစောင့်ပေးနေတာပါ။အခမဲ့ကူညီတာဖြစ်ပြီးဒီနှစ်မှာတော့မတန်စွမ်းအယောက်980ကိုပင်လယ်ထဲမှာရေကူးနိုင်အောင်စီစဉ်ပေးနိုင်ခဲ့ပြီးတော့2015ခုနှစ်ကတည်းကလူရသည်ရောက်တိုင်းအခုလိုပြုလုပ်လာခဲ့တာဖြစ်ပါရယ်ရှင်။
ကဘာတော်ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ကျွန်တော် VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းညင်လဲဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဆက်လိုက်ကတဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့် site တက်တာအမှတ် 855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပ
ါဆော်ဒီအာရေဗျရဲ့ရေနံလောက်ွက်တည်းပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကအစင်းနဲ့ပြင်ဆင်ထားပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်လက်သက်တရားခံကိုသိထားပြီလို့ယုံကြည်ရတဲ့အကြောင်းတွေ့ထားပြီဖြစ်တဲ့အကြောင်းတနင်္ဂနွေနေ့မှာပဲသမ္မတထရန့်ကတွစ်တာလုံးမှုကွန်ရက်မှာရေးသားတာပါတိုက်ခိုက်မှုနောက်ွယ်မှာဘသူရှိတယ်ဆိုတာနဲ့ဘလို့တုံ့ပြန်ကြမလဲဆိုတော့ sorry ဘက်ကပြောဆိုချက်ကိုစောင့်ဆိုင်းနေတာဆိုပြီးလဲသမ္မတဒေါ်နယ်ထရန့်ကထပ်လောင်းပြောဆိုပါတယ် sorry arabia ကရေးပါတဲ့ရေနံလုတ်ကွက်တွေအပေါ်မောင်းသူမဲ့ drone ရင်နဲ့တိုက်ခိုက်ခဲ့မှုမှာ iran မှာတာဝန်ရှိတယ်လို့အခိုင်အမာယူဆတဲ့အကြောင်းလဲအစောပိုင်းတုန်းကပဲ american အစိုးရတာဝန်ရှိသူတူကပြောဆိုထားတာဖြစ်ပါတယ်ဟောင်ကောင်မှာအစိုးရစန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့တာမနေ့တနင်္ဂနွေနေ့ကဆိုရင်69ရက်ရှိခဲ့ပါပြီ။ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ချထပ်ပြီးထိတိုက်တွေ့ခဲ့ကြတာမှာရဲတွေဘက်ကမျက်ရည်ပုံတွေနဲ့အပြာရောင်ရေကိုမိသားပိုက်တွေနဲ့ထိုးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ဂဲရီမိလောင်ပုံတွေနဲ့ရဲတွေကိုအရှိန်ပြင်းပြင်းနဲ့ပြန်ပြီးတော့ပစ်ပေါက်ခဲ့ကြပါတယ်။ကျခိုင်းပြည်နယ်ကြောက်တော်မြို့နယ်တွင်ကလရံမြစ်ကြောင်းမှာတနင်္ဂနွေနေ့ကခုံမောင်းနဲ့တပ်မတော်ရေးတပ်တင်မောနှစ်စီးကိုအေရခိုင်လက်နက်ကိုင်အဖွဲ့ကစတင်ပစ်ခတ်ခဲ့ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်မှုအတွင်အ ਨੇ စုံအရသား5ဦးဒဏ်ရာရပါတယ်။တင်ကနက်ရွာက3ဦးနဲ့စပယ်လှရွာက2ဦးဖြစ်ပြီးဒဏ်ရာပြင်းထန်တဲ့တင်ကနက်ရွာက2ဦးကိုတော့စစ်တွေစေယုံကိုပို့ဆောင်ထားရပြီးကြောက်တော်စေယုံကိုတော့ဇဗေလရွာက2ဦးကိုပို့ဆောင်ထားရပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းလုံးပြ30:40-48အပြင်ကျွန်တော် VOA Facebook စာမျက်နှာကပါကျင်းဆက်ပေးကြတာဖြစ်ပါတယ်ကျွန်တော်ရှင်မြန်နေတကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.